နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးဆိုင်ရာအကြံပေးပုဂ္ဂိုလ်တို့ဖြစ်သူအော်စတြေးလျနိုင်ငံသားရှောင်ထောင်းတို့ကသူအဖမ်းခံထားရတဲ့အကြောင်းစနေနေ့မှာရိုက်တာသတင်းဌာနကိုမက်ဆေ့ပို့ပြီးပြောပါရယ်သိမကြခင်မှာကြားကြရမယ်လို့ခံမှန်းတာပါပဲကျွန်တော်အဖမ်းခံထားရပါတယ်လို့ရှောင်ထောင်းတို့ကပြောပါရယ်တခုခုနဲ့တရားစွဲခံထားရပါတယ်ဘာဆိုလားတော့တေချာမသိပါဘူးကျွန်တော်နေကောင်းပြီးကြံ့ကြံ့ခံရှိနေပါတယ်ဘာအတွက်မှအပြစ်မရှိပါဘူးဆိုတဲ့မက်ဆေ့ကိုလည်းပြောနေတဲ့တင်ဂေတာပူလင်းနဲ့တူရှောင်ထောင်းတို့ကပို့ခဲ့ပါရယ်ရိုက်တာသတင်းဌာနကသူ့ကိုဆက်သွယ်ဖို့ကြိုးစားပေမဲ့မရခဲ့ပါဘူး။ဒါအပြင်ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံသားတအူအဖမ်းခံထားရတဲ့ဆိုတဲ့ပထမဆုံးအတည်ပြုချက်ပါပဲ။ဒါနဲ့ပတ်သက်ပြီးဩစတြေးလျနိုင်ငံသားရေးဌာနကရိုက်တာသတင်းဌာနကဆက်သွယ်မေးမြန်းခဲ့ပေမဲ့ဘာမှမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူး။ရှောင်တန်းနဲဟာဩစတြေးလျနိုင်ငံဆစ်ဒနီမြို့မက်ခွာရီတက္ကသိုလ်ကစီးပွားရေးဘာသာရပ်ဆိုင်ရာပါမောက္ခတူဖြစ်ပြီးစီပွားရေးမူဝါဒတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကိုအကြံပေးနေတာနှစ်တော်ကြာပါပြီ။ဆီယနာဒိန်းနဲ့နေကလေးကဆိုရင်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့အပါအဝင်တကြွလှောက်ရှားသူတွေလွှတ်တော်ကိုယ်စားလှယ်တွေအစိုးရတာဝန်ရှိသူတွေစသည်အားဖြင့်ဖမ်းဆီးခံရသူပေါင်း148ယောက်ထက်မနည်းရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPB ကပြောပါရခင်ဗျာ။